ွေရဲ့အင်ကာနဲ့ညချမ်းတရက်လီလိုက်အစီအစဉ်ကနေကြိုဆိုပါရရှင်ဒီကနေ့ကျမတို့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလာမယ့်တနင်္ဂနွေနေ့မှာပဲကျင်းပတော့မယ့်လွှတ်တော်မှရွေးကောက်ပွဲတွေမှာအတိုက်အခံတွေဘက်ကများအပြတ်အသတ်အနိုင်ရခဲ့မယ်ဆိုရင်အာဏာလွှဲပြောင်းရေးဟာချောချောမွေ့မွေ့ဖြစ်လာပါမလားဆိုတာကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ဒီရွေးကောက်ပွဲလွန်ကာလတည်ငြိမ်မှုအခြေအနေတွေဘာတွေများစိုးရိမ်စရာတွေရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးပေးဖို့အတွက်ကတော့1990ရွေးကောက်ခံလွှတ်တော်အမဟောင်းဒေါက်တာတင့်ဆွေကိုလည်းဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ဒီလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂံကောမဲဆန္ဒနဲ့အမျိုးသားလွှတ်တော်အမတ်နောက်ဒီရွေးကောက်ပွဲမှာလည်းဂံကောကပဲထပ်မံရှင်ပြိုင်မဲ့လွှတ်တော်အမတ်ဦးလှဆွေဖြစ်ပါတယ်။လွှတ်တော်ကိုစလဲရော်ဂျီဦးလှဆွေဟာဆိုရင်တက်မတော်အရာရှိဟောင်းတဦးလည်းဖြစ်ပါတယ်။နောက်တူကတော့အရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ကိုအောင်စောဖြစ်ပါတယ်ရှင်အားလုံးလည်းဒီဆွေးနွေးကြဖို့လေလိုက်မော်ကိုရောက်နေကြပါပြီအဲပထမဆုံးတော့ဒီ90ရွေးကောက်ပွဲတုန်းကရွေးကောက်ခံခဲ့ရတဲ့ဒေါက်တာတင့်ဆွေကိုအရင်ဆုံးဆွေးနွေးပေးစီလိုပါတယ်ဒီအခုလက်ရှိမြင်တွေ့နေရတဲ့ရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအရာဒီအတိုက်ခံတို့ဘက်ကအပြတ်အသတ်များအားသာခဲ့ရင်အာနာလွှဲပြောင်းရေးအလားအလာပေါ်မှာဒေါက်တာတင့်ဆွေအနေနဲ့ဘလို့များသုံးသပ်ချင်ပါလဲရှင်
ဟုတ်ကဲ့ဒါကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ရှိသမိုင်းနိုင်ငံရေးသမိုင်းကို1990ရွေးကောက်ပွဲဒီသမိုင်းနဲ့ပြန်ပြီးရှင်ပြီးတော့ကြည့်သင့်တယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့မေလ29ရက်နေ့ရွေးကောက်ပွဲနေ့မဲခဲ့တဲ့အချိန်မှာပဲအဲ့တော့ကအာဏာရှိတဲ့ဗိုလ်ချုပ်မှုကြီးဆိုမောင်ကိုယ်တိုင်ကနိုင်ငံတကာသတင်းမီဒီယာမြန်မာသတင်းမီဒီယာရှေ့မှာပဲသူအနိုင်ရတဲ့ပါတီကိုလွှတ်ပြောင်းအာဏာလွှတ်ပြောင်းပေးမယ်လို့ကတိပေးခဲ့တယ်ဒါပေမဲ့လို့မဖြစ်ခဲ့ဘူးပေါ့ကွ။အခု2015ရွေးကောက်ပွဲအတွက်သမ္မတကရောကာချုပ်ကရောတမတော်ကဝယ်ဦးစီးချုပ်ကရောပေါ့လေ။အဲတတိပေးထားတယ်။ဆိုတော့ကျွန်တော်တို့သမိုင်းကြောင့်50ခုနှစ်50သမိုင်းကြီးလိုက်ရင်တမတော်ဆိုတဲ့အဲအရာရှိကြီးတွေထိတ်ဆုံးကောင်းဆောင်နေတာတတိမတိခဲ့ဘူး။အဲ့ဒီကတိကတိုင်းပြည်ပေါ်ပေးခဲ့တဲ့ကဘာတိအောင်ပေးခဲ့တဲ့ကတိမတိခဲ့ဘူးဆိုတော့သမိုင်းကြောင့်ကတော့ဘယ်လိုမှညင်းမရတော့အခုတော့အဲ့ဒါကြောင်းမှလာလို့မင်းကျွန်တော်တော့ပြည်သူလူထုတော့ပေါ့လေလုံးဝအပြစ်အဆုံတန်လျာနဲ့ကျွန်တော်တို့စောင့်နေရတဲ့အချိန်မှာဒါကြောင့်ကျွန်တော်တို့အနာလွတ်ပြောင်းပေးမယ်ဆိုတာကျွန်တော်တော့မသိကြဘူးလို့ပဲမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်အခုတော့ဒီလွတ်တော်ကိုယ်စားလှယ်တော်ကြီးဦးလှဆွေကိုကျွန်မမေးကြည့်ကြပါလေဦးလှဆွေအမြင်ရောဘယ်လိုများရှိပါသလဲရှင်တက်မတော်ဟာဒီ1990တုန်းကလို့အာနာမသိမဲရွေးကောက်ပွဲရလအပေါ်မှာရက်တည်သွားမယ်လို့မြင်ပါသလားရှင်ဦးလာစီဘယ်လိုများရှုမြင်ပါလဲ
။ဟုတ်ဒီလိုတော့ရှိရဲ့ဗျ။ဒါက1990မဟုတ်ဘူးလေ။နော်2015ဖြစ်သွားပြီ။နောက်ကျွန်တော်2008အခြေခံဥပဒေမှာလည်းကျွန်တော်တို့25ရာခိုင်နှုန်းသောတပ်မတော်သားတွေဟာပါဝင်နေတဲ့အတွက်ကြောင့်ဟိုအခင်းအကျင်းဟာအတိုက်ခံကတစ်ဆောက်လုံးနိုင်လိမ့်မယ်လို့ဟိုဘယ်လိုမှမဖြစ်နိုင်တဲ့အနေအထားဖြစ်တယ်လေ။ဟို USDP ကိုလည်းအရင် short တက်လို့တော့မဖြစ်နိုင်ဘူးလေ။ဘာလို့ဆိုတော့အနည်းဆုံးကျွန်တော်ပထမအရင်ကလည်းကျွန်တော်ပြောမှုပါလေ။ဟလာ26ရာခိုင်နှုန်းလောက်ရရင်ကိုပဲကျွန်တော်တို့ကအဆင်ပြေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်တက်ပြီးတော့စိုးရိမ်စရာမလိုဘူးလို့ကျွန်တော်အနေနဲ့တင်ပြချင်ပါတယ်ဟုတ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီ1990ရွေးကောက်ပွဲအခြေအနေနဲ့မတူတဲ့အချက်တွေကတော့ရှိနေပါတယ်အဲ့ဒါတွေကတော့ဒီအခြေခံဥပဒေရှိနေတယ်နောက်ပြီးတော့လွတ်တော်ကလည်းရှိနေတယ်ပေါ့နော်ဒါတွေက1990ရွေးကောက်ပွဲရလအာဏာလွှဲပြောင်းရေးမလွှဲပြောင်းရေးအခြေအနေမျိုးနဲ့မတူတဲ့အခြေအနေပါဒါပေမဲ့လည်းဒီရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအပေါ်မှာဟိုအတိုက်အခံတွေအပြတ်အသတ်များနိုင်ခဲ့ရင်အာဏာလွှဲပြောင်းရေးပေါ်မှာလူထုကြားမှာရောဒီစောင့်ကြည့်သူတွေကြားမှာပါဆိုရင်ချက်တည်းရှိနေတယ်ဆိုတာလည်းညင်းလို့မရတဲ့အချက်ပါဒီပေါ်မှာရောကိုအောင်စော့အမြင်လေးဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်မြင်တာ90 election ကဟို free or fair တဲ့လို့ပြောအပ်ခဲ့ပါဘာကြောင့်လဲဆိုအဲ့ဒီ election ကျင်းပနေတဲ့အချိန်မှာဒီတောင်ဆန်းစုကြည်ပါဝင်ဒီ NLD ပါတီရဲ့ခေါင်းဆောင်အတော်များများကထောင်ထဲမှာကြာနေတယ်ပြီးတော့နေမှအခြေချုပ်ကြာနေတဲ့ကာလပေါ့နော်ပြီးတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါစစ်အစိုးရကိုယ်တိုင်ကလည်းအာဏာမသွဲခဲ့ဘူးပေါ့အခုခုနပြောခဲ့တယ်လို့25ရာခိုင်နှုန်းနဲ့ယူထားပြီးအဲ USDP ကလည်းသူ့ကိုလည်းရှော့မှုတက်ဖို့ပြောနေတဲ့အချိန်မှာတေချာတစ်ခုကတော့ကျွန်တော်ထင်တယ်ဒီ democratic transition ပေါ့လေသူတို့ပြောနေတဲ့ဒီ road map ကိုစစ်တပ်ကစစ်ကောင်းဆောင်နေရချိန်ညားစွာအကြိုက်ယူပြီးတော့ပြင်ဆင်ခဲ့ပြီးဖြစ်ပါတယ်သူတို့ exit strategy ပေါ့သူတို့ထပ်ပေါက်တစ်ခုရှာပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီနေရာမှာ credit ပေးကျင်တာမဟုတ်ဘူးဒါပေမဲ့ကျွန်တော်မြင်တာကဒီ election ကိုသူတို့ free and fair ဖြစ်အောင် credible ဖြစ်အောင်အပြင်းအောင်ထည့်အောင်လက်ခံသူတို့စ조사ပြီးလုပ်ပေးမယ်ပြီးတော့ဒါကိုလည်းသူတို့တတ်မတော်စစ်ကောင်းဆောင်တွေအတွက်ရောအဲဖတ်ပေါက်တစ်ခုအနေနဲ့သူတို့ယူတတ်သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်ခုနအာနာဖွဲပြောင်းရေးဆိုတဲ့ကိစ္စတွေကအဲဖြစ်သွားနိုင်တယ်ဒါပေမဲ့အာနာဖွဲပြောင်းရေးဆိုတာ၅လလောက်ကျွန်တော်တို့ကပြန်ကြည့်ရင်ကျွန်တော်တို့ procedure တိုင်းဆိုရင်တော့ကျွန်တော်တို့ကမတ်လအကုန်ကြမ်းအာနာဖွဲမှာဆိုတော့ဒီကြားထဲမှာ energy နိုင်ဖို့ကတော့တော်တော်ပြေချာနေပြီအဲ့အချိန်မှာပဲဘာတွေဖြစ်မလဲဆိုတာကကျွန်တော်ထင်တယ်အဲ့ညမှာကတစ်ဖက်တစ်ဖက် negotiation လုပ်ရမယ်အဲဟာလာဟိုတကယ်ဟိုဘုသူ့တမနာလောင်ဖြစ်ရွေးမှာလဲဆိုကိစ္စတွေအဲ့ဒါတည်းကကျွန်တော်ထင်တယ်အားလုံးရဲ့ speculation တွေဖြစ်တယ်အဲ့မှာစကားအများကြီးပြောကြအောင်မထင်အဲ့ဒီမှာတကယ် key player ကတော့ဦးသိန်းစင်ရဆိုတာမဟုတ်တော့မှနဲ့ကျွန်တော်ထင်တာတော့တက်မတော်ကအဓိက key player ဖြစ်သွားမယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ရှင်အများစုကလည်းဒီလိုပဲသုံးသပ်ကြပါတယ်အခုအချိန်ဒီမှာဆိုလို့ရှင်လဲသမရဦးသိန်းစင်ကရောဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ပေါ့နော်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကရောဒီရွေးကောက်ပွဲရလတ်ကိုလက်ခံမယ်လို့တော့နှစ်ဦးစလုံးကတော့ပြောထားကြတာပါပဲဒါပေမဲ့ဒီနေရာမှာလဲဒီလူကြီးလူကောင်းဂရီးကဝတ်တရားဘလောက်ထိတည်မလဲပေါ့နော်1990တုန်းကလည်းဒီလိုပဲပြောခဲ့ဆိုခဲ့ပြီးတော့မဖြစ်ခဲ့တဲ့ခါရောက်တော့ပြောစရာတွေကရှိနေတာပါအဲ့တော့ဒီမြန်မာတက်မတော်ဘက်ကkey player ဖြစ်လာမဲ့မြန်မာတက်မတော်ဘက်က1990တုန်းကလိုမျိုးဒီဗိုလ်ချုပ်ကြီးစောမောင်ရဲ့အမားမျိုးထပ်ပြီးတော့ကျူးလွန်အောင်မဲ့အခြေအနေမျိုးရောဟိုရတိပြတ်ပေါ့နော်ဆရာဦးလှဆွေအနေနဲ့ဘလို့များပြောချင်ပါတယ်ရှင်ထပ်ပြီးရှိနိုင်ပါအောင်မလားရှင
်အာမရှိနိုင်ပါဘူးဗျဘာဖြစ်လို့မရှိနိုင်လဲဆိုတော့ခုနကအောင်စောပြောသလိုအတိုက်ခံနိုင်မှာတေးချနေပြီဆိုတာလည်းမဖြစ်နိုင်လို့ပါဘာလို့ဆိုတော့ကျွန်တော်တို့အကြံရဲမှာပါတာမြို့ပေါ်လူသားသားထောက်ခံတာဒီလောက်လေးနဲ့အဲအတိုက်ခံကဆော်လစ်အနိုင်ရမယ်ဆိုတာမဖြစ်နိုင်ပါဘူးကျွန်တော်တို့အားလုံးပြည်ပြည်ဖြစ်တဲ့အတိုင်းအဲမြို့နေလူသားသားဆိုတာ 30% ရှိတယ်ရေးလက်နေလူသားသားဆိုတာ 70% ရှိတယ်အဲကျွန်တော်တို့ USDP ကအဲ 30% ကိုအကုန်လုံးပေးလိုက်ပါအောင်မယ်အဲ 70% ရဲ့တဝက်လောက်ရရင်ကိုပဲအခြေအနေကောင်းပါလေဒါကြောင့်ကိုအောင်တော်ရဲ့ပြောတာအချို့ကတော့မနေ့ဒါပေမဲ့ဟဲ့လားဟိုဟဲ့လား LND ကအနိုင်မှာတည်ကြသွားပြီဆိုတာတော့အဲတုတ်သက်ချက်စောလုံးတယ်လို့ကျွန်တော်ထင်တယ်ဟု
တ်ဟုတ်ကဲ့ရှင်အဲ့တော့လွတ်တော်အမတ်ကြီးဦးလာစီကိုကျွန်မပြန်ပြီးတော့ဟိုမိကွန်လေးတစ်ခုမေးချင်ပါလေကျွန်မတို့အခုဆွေးနွေးတာတော့ဒီလက်ရှိအာဏာရပါတီကတော့ဒါ KS ဆက်ဆက်ပေါ့လေဒါအာဏာကိုလွယ်လွယ်လွယ်ပြောင်းဟိုရယူထားသလိုမျိုးပဲဒီလိုခက်ဆက်ဆက်အာဏာလက်ကင်ထားတယ်ဆိုတော့ဒါနိုင်ငံတည်ငြိမ်ရေးဘာညာဒါကတော့ပြောစရာမရှိပါဘူးကျမတို့ကအခုဆွေးနွေးနေတဲ့အကြောင်းအရာကတော့အတိုက်အခံတွေဘက်ကအပြတ်အသတ်အနိုင်ရခဲ့ရင်ရောဒီဟာကိုလက်ခံနိုင်မလားဆိုတဲ့ကိစ္စကိုဆွေးနွေးနေကြတာဖြစ်ပါတယ်ရှင်အဲ့တော့ကျမအခုဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြဖို့ကော်လာတွေလည်းတော်တော်များပါတယ်စာတွေလည်းပေးပို့ထားကြပါတယ်ဆိုတော့သူတို့ကိုလည်းဟိုဆွေးနွေးဖို့ခွင့်ပေးခြင်းပါတယ်ပထမဆုံးတော့ကျွန်မကိုကျော်သူနိုင်ကိုဖိတ်ခေါ်ခြင်းပါတယ်ရှင်ကိုကျော်သူနိုင်အခုဒီဥဆောင်ဆွေးနွေးခဲ့တဲ့သူတွေပေါ်မှာမိကွန်းနေလဲမြင်မြန်လို့ရပါတယ်အခုအနေနဲ့ဗာများဆွေးနွေးလို့ပါလဲရှင
်ဟာကျွန်တော်အနေနဲ့ဆွေးနွေးလို့တာကအဲဦးလောက်ဆွေပြောတာကိုကျွန်တော်ပြန်လဲပြီးတော့ဟိုမေးခွန်းထုတ်ကြရှိရဗျအဲ့ဒါဗာလဲဆိုတော့ကျွန်တော်တို့2015ယူကော့ဘွယ်မှာအဲဗမာနိုင်ငံသူနိုင်ငံသားတွေကတော့နိုင်ငံရဲ့မိမိတို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလဲကိုလိုချင်တဲ့အတွက်ယူကော့ဘွယ်ကိုစောင့်ကြည့်လေတာပြီး90ရာခိုင်နှုန်းဟာဒါအကြောင်းလဲအတွက်လိုချင်တဲ့အစိုးရကိုကြီးချေရမှာပါအဲယူကော့ဘွယ်ကိုကော်မရှင်နဲ့ယူကော့ဘွယ်ကိုယုံကြည်လို့တော့မဟုတ်ဘူးအဲဒါပေမဲ့ဘယ်လိုရမလဲဆိုရင်အကယ်၍အတိုက်ခံဘက်ကအနာရလို့ဖြစ်ရင်ပထမလွတ်တော်တက်တန်းက2လကြာပြီ။အဲ့ဒီ2လပထမလွတ်တော်တက်တန်း2လနဲ့နောက်အနာရတဲ့လွတ်တော်တက်မဲ့ချားမှာကျွန်တော်ကပြောရင်တော့90တုန်းကဖြစ်ပြတဲ့အနေအထားမျိုးမဖြစ်ပြဘူးလို့ဒါရေးလက်ရှိအစိုးရအဖွဲ့အနေနဲ့ရောအဲလက်ရှိဒါပြောလို့ရုပ်ကဘွယ်ကော်မရှင်အနေနဲ့ရောကျွန်တော်တို့ဒီလူလူတွေပေါ်မှာကတိတော်ဝယ်မရှိရဘူးအဲအဲ့တော့ကျွန်တော်တို့ကဒါပြောမယ်ဆိုရင်ဒီရေကောက်ပွဲအလွန်ကာလမှာမဲပေးပြီးရဲ့အချိန်မှာကျွန်တော်တို့ပြည်သူကစီစီလုံးလုံးနဲ့ဘာမှပြဿနာမရှိပဲအေးချမ်းချမ်းနေမယ်ဆိုရင်ဒါပထမလွတ်တော်တက်တန်းကဂုံးသိက္ခာရှိရှိနဲ့အာဏာလွှဲပြောင်းမှုကိုပြီးပါမလားဆိုတဲ့မိကွန်းကိုကျွန်တော်ပြန်လဲမိကြလို့ပါတယ်
ဟုတ်ကဲ့ပါရှင်ဒီကိုချောသူနိုင်ငံတော့ဒီအမေကုန်းကိုလွှတ်တော်အမဥလာဆွေကိုမေးကျင်တယ်လို့ပြောပါတယ်ရှင်ဆရာဘလို့များဟိုဖြေကျင်ပါလဲရှင
်ဟုတ်ဟိုကျွန်တော်ဥလာတော်များနေအဘနေလာလာဥလာဆွေကြီးပဲကောင်းတယ်ပြီးကြတာပဲကျွန်တော်တက်ခဲ့ပါရပါတယ်ကျွန်တော်ဟုတ်ဆိုတော့ဟိုမယုံမကြည်ဖြစ်နေရင်ဟလာအဲ့ဒီကရုပ်ောက်ပွဲအဖြေကိုအမှန်တိုင်းဝင်မခံနိုင်ဘူးလက်မခံနိုင်ဘူးဆိုပြီးတော့မယုံမကြည်ဖြစ်နေရင်မဝင်မပြိုင်တာပိုကောင်းပါလေလို့ပဲကျွန်တော်ရိုးရိုးရှင်းရှင်းတပြတ်ပဲပြန်ဖြေပြရစေဟုတ်
ဟုတ်ကဲ့ရှင်ဒါအခုဒီကော်လာတွေပေါ့နော်ပါဝင်ဆွေးနွေးသူတွေကိုခဏနေမှာကျွန်မပြန်ပြီးတော့အလှည့်ပေးပါမယ်အခုကျွန်မတစ်ခုလောက်မေးချင်တာကတော့ဒီတက်မတော်ရဲ့အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်တွေရှိတယ်ဆိုတော့ဒါဟုတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတကယ်တမ်းလက်နက်ကိုင်ဆောင်ခွင့်ပေါ်တော့ပြည်သူလူထုစီမှာလက်နက်ကိုင်ဆောင်ခွင့်ဆိုတာမရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့လိုနိုင်ငံတစ်ခုမှာလက်နက်အပြည့်အစုံတပ်ဆင်ထားတဲ့မြမတက်မတော်အနေနဲ့ပေါ့နော်အလိုလျောက်ဩဇာအာဏာဆိုတာလည်းသူတို့လက်ထဲမှာရှိထားပြီးသားဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာဘာကြောင့်အရက်သားနိုင်ငံကြီးမှာနေရာပို့ပြီးတော့လိုချင်နေရတာလဲဆိုတာကိုလည်းဆွေးနွေးစီချင်ပါတယ်။ဆိုလိုတာကလွှတ်တော်ထဲမှာလည်းအခြေခံဥပဒေအရ၄ပုံတစ်ပုံကိုဟိုယူထားပြီးသားဖြစ်ပါတယ်။အခုရွေးကောက်ပွဲနေတဲ့အချိန်မှာလည်းတက်မတော်ဘက်ကနေပြီးတော့ဟိုတက်တုတ်ရိုက်ပြီးတော့ပေါ့နော်ရွေးကောက်ပွဲဝင်တဲ့အနေအထားမျိုးတွေလည်းရှိပါတယ်ဒီဟာဆိုလို့ရှိရင်ဒီမြမနိုင်ငံရေးထဲမှာတက်မတော်ရဲ့အခန်းကဏ္ဍကို1990တုန်းကလို့အာဏာသိမ်းတာမျိုးမဟုတ်ဘဲနဲ့ဝင်ပြီးတော့ဟိုအဆင့်ထပ်တိုးပြီးတော့ယူကျင်တဲ့အနေအထားမျိုးလို့ဗျာသုံးသပ်လို့ရမလားရှင်ဒေါက်တာတင့်ဆွေဘယ်လိုများဆရာအနေနဲ့ရှုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျမြမနိုင်ငံမှာတက်မတော်ရဲ့နိုင်ငံရေးထဲမှာပါဝင်ပတ်သက်မှုကိုပြောလို့ရှိရင်ကျွန်တော်တို့ဘိုးချုပ်ကြီးနေဝင်ကိုပဲကျွန်တော်တို့လက်ညှိုးထိုးရပါမှာ။ဘာလို့သူကစခဲ့တယ်1958အာဏာသိမ်းပြီးတဲ့နောက်1962အာဏာကိုအစ်အမှန်ထသိမ်းကလေးကနေပြီးတော့ဒီအစဉ်လာကိုသူကပြုထောင်ပြီးတော့ရှင်သန်ကြီးထွားအောင်လုပ်လာတယ်။လုပ်လာရင်ကနေကျွန်တော်ထင်တယ်တမတော်ဟိုတယုံညွန့်တဲ့နေရာစပြီးတော့ဒီပြောင်းလာတယ်။တမတော်ဟာပမာပြမာတော့သူ့ရဲ့ရေးကြီးတာမရှိဘူး။သူကထိတ်ဆုံးကဆိုတဲ့ဆွဲအောင်မလို့စာရွက်ထဲရောကောင်းနေရောဆွဲအောင်လုပ်ခဲ့တဲ့အနေထားဖြစ်လာပါတယ်ခင်ဗျ။နောက်ခုတောင်းကော2015ကိုကြည့်လိုက်ရင်ခုနကလည်းဟိုဆွေးနွေးကြသူပေါ့လေ။1990နဲ့ရှင်းလိုက်ရင်ကျွန်တော်မြင်တာတစ်မျိုးပြ။1990နဲ့2015 2015အလုံးမတန်ကိုပိုဆိုးတယ်လို့ကျွန်တော်မြင်တယ်။တပ်မတော်ရည်တည်မှုရုပ်ောက်ပွဲကော်မရှင်ရည်တည်မှုနောက်တစ်ခါ1990ကိုကြည့်လိုက်ဗျာ။ဟိုမဆလနဲ့အရရီကြဲရတယ်။အုပ်ချုပ်နေတာကစစ်တပ်3ပွင့်ဆိုင်စစ်တပ်အရင်ကထားခဲ့တဲ့နေခဲ့တဲ့အနေထားဟာဘာပဲပြောပြောဒီကနေ့2015နဲ့စာရင်ခုနှစ်ဆရာရှိတယ်လို့ပြောကောင်းပြောလို့ရတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကစေစုဝါကတော်လိုင်းကောင်းစီဟိုဟာနဝတာနေပြီးတော့ဒီဟိုမဆလာကိုလာသူအာနာမင်းနေညမှာဘိုးဘန်းနေပြီးတိတ်မောင်းမြောင်များဆိုငွေတွေထုတ်ပွန်ပြူရဟာကိုသူမျက်စိမိတ်ထားတယ်။အာမချွေမပြောနိုင်ပစ္စည်းအကုန်လုံးကိုမွေးဆက်ခိုင်မုံပေးတယ်ဒီကောက်ပွဲမှာလည်းသူကဘာပဲပြောပြောတော်တော်လေးတော့ကြာကြာလေးသူကနေခဲ့တဲ့သဘောရှိတယ်။နောက်တော့ကယူကောက်ပွဲပြီးတဲ့အခါမှလည်းပဲဟလာအဲကိုယ်စလဲတွေကိုအပြစ်ချတဲ့အခါမှဟို NLD ကနည်းနည်းချပြီးတော့ဟိုဘက်တော့မချဘူး။ဒီလောက်ပဲပါလာပေးပြီးတော့တကယ်တမ်းကသူကတန်လူကြီးဆန်ဆန်နေခဲ့တယ်။ဒီကနေ့ကျတော့တော်တော်ကိုစွစွဝဝပေါ့လေ။အခုကအဲပေးရရင်မနေရပဲဟလာဘူးလင်မျိုးနဲ့ဂျွာတရာကိုစကိုင်းတိုင်းကိုကြီးချုပ်ကမဲဆွဲစီဦးမွေးသွားတော့တက်မတော်စီရဟိုက်ကြီးကိုတုံးသွားတယ်ခင်ဗျာနောက်ကဝေယူစုရုပ်ကိုယ်တိုင်ကလည်းပြည်내တွေကိုတက်မတော်ရဲ့အရင်းမြစ်တွေကိုတုံးပြီးတော့သွားနေတယ်နောက်တက်မတော်ရဲ့မီဒီယာအစိုးရဖိုင်မီဒီယာအဲ့တော့ဒီနေ့2015ခင်ဗျာအစိုးရကဒီခိုင်ကျူပြည်နေတာဒီခိုင်ကျူတက်မတော်ကသူ့ဘက်ကပါတယ်ဆိုတော့အခင်းချင်းကပြောင်းနေတယ်တနည်းအားဖြင့်တက်မတော်ကိုကျွန်တော်တို့1990တဲ့နိုင်ငံရေးထဲမှာပေါဝင်ဆွဖမှုဟာအမှန်မှဆိုးဆိုးဝါလမ်းမကြီးကို6ကဘာကိုရောက်အောင်ကိုသိပုတ်နေတော့ကျွန်တော်တိုက်ပြည်ရဲ့အနာဂတ်အတွက်အမှန်မှဆိုးရပါတယ်ခင်ဗျာဒါကြောင့်2015ရုပ်ပွဲရလကတည်ပြီးတော့တက်မတော်ကိုရောတိုက်ပြည်ရောကေတင်နိုင်ပါစီလို့ပဲကျွန်တော်ရဆုတောင်းပါတယ
်ဟုတ်ကဲ့ရှင်ဒီ1990တုန်းကတော့ဒီလက်တလုံးအလိုအနာသိမ့်လိုက်ရတယ်ကယ်ဆယ်လိုက်ရတယ်ဆိုတဲ့အဖြစ်မျိုးနောက်ထပ်မြန်ထပ်ပြီးတော့ဖြစ်လာနိုင်ပါသေးလားကိုအောင်စောအမြင်ရောဘယ်လိုများရှိပါလဲ
ကျွန်တော်တင်တဲ့အာနာသိမ့်ဖို့ကတော့အတော်ကိုဖြတ်သွားပါပြီ။ဘာကြောင့်လဲဆိုတော့အာနာသိမ့်ကြီးသွားပြီလေ။29ရာရင်တော့သူတို့ယူထားပြီးဒီတိုင်းပြည်မှာရှိတဲ့ခုနပြောသားဆိုအရင်းမြစ်တွေ။နော် political power နိုင်ငံရေး power သူ economic power လို့ခေါ်တယ်။စီးပွားရေး power ကိုလည်းကမရောကပဲထိန်းချုပ်ထားတာဖြစ်ပါတယ်။နော်ဒီနေ့တိုင်းပြည်မှာရှိတဲ့ချမ်းသာဆုံးသူတစုတညိုးထိုးပြီးတော့ပြောပဲကြပါဆိုရင်လည်းသူတို့ပဲဖြစ်ပါတယ်။နော် uniform ဝတ်ထားတဲ့သူတွေနဲ့ uniform ချွတ်ထားတဲ့သူတွေပဲဖြစ်ပါတယ်။ဆိုတော့ကျွန်တော်ထင်တယ်သူတို့ကတကယ်ကြတော့ဒီနေ့ခင်မှာတက်မရော်ကနေပြီးတော့နာမည်ကောင်းယူခြင်းတော့ဒီ2015မှာနာမည်ကောင်းယူခြင်းတော့သူတို့က 88 strategy တိုင်းအာဏာလွှဲရမယ်ပြီးတော့အတိုက်ခံနဲ့တိုင်းရင်းသားပါတီတွေနိုင်မှုဆိုတာလည်းကျွန်တော်ထပ်ပြောရမယ်သိကြပါတယ်ဆိုတော့အဲ့တကြောင်လည်းကျွန်တော်ထင်တယ်တက်မရော်ကပြင်ဆင်ရမယ်တစ်ချိန်တည်းမှာမတက်မရော်တစ်ခုလည်းမဟုတ်ဘဲနဲ့တက်မရော်ဒီကြိုက်တာမကြိုက်တာထောက်ခံတာမထောက်ခံတာပါသူတို့ဒီတနက်ကင်ထားတဲ့တိုင်းပြည်အကြီးဆုံးဖြစ်တဲ့ institution ခုဖြစ်တဲ့အတွက်ကြောင့်ဒီအာဏာကြီးယူမဲ့ပါလီမန်မှာဒီ majority seat ကိုယူလာမဲ့ NLD ပါမယ်တိုင်းသာကောင်းဆောင်ပါတီတွေကလည်းတက်မရော်နဲ့ဘလို့စကားပြောမလဲအဲ့ဒီဟာကအကြီးကြီးတယ်တဲ့အဲ့ဒီမှာအဖို့ဖြစ်ရှိသွားရင်နောက်လာမဲ့တက်တန်တို့လုံးကကျွန်တော်အဖို့ဖြစ်ဒီ violence ဒီပြဿနာတွေနဲ့အကြီးကြီးရှိမယ်လို့ကျွန်တော်ထင်တယ်အဲ့အဲ့အစကောင်းမှုကျွန်တော်တို့အကြီးကြီးအဲ့ကြောင့်ကျွန်တော်ထင်တယ် post election မှာဘာတွေဖြစ်မလဲဘလို့စပြီးတော့နိုင်ရဲ့ပါတီကနေဦးဆောင်ပြီးတော့ဒီတက်မရော်နဲ့ accommodation ပေါ့နောက်ခုဘလို့စကားပြောမလဲဆိုတာကအရေးကြီးတဲ့ဖက်လုံးပြင်ထားမယ်လို့ထင်တယ်အဲ့ဒီမျက်နှာကိုကြည့်ပြီးတော့
ဟုတ်ကဲ့ရှင်ကိုအောင်စောကိုပဲတစ်ဆက်ထည့်မိချင်ပါတယ်တက်မရော်နဲ့ဒီအနိုင်ရတဲ့ပါတီအနိုင်ရအများစုအနိုင်ရတဲ့ပါတီနဲ့ဆွေးနွေးဖို့ပြင်ဆင်ထားဖို့ဆိုတဲ့နေရာမှာရောတက်မရော်ဘက်ကအဲ့လိုအခွင့်အလမ်းမျိုးပေးမယ်လို့ရောယူဆပါလား
အားကဲ့အားပြဿနာသူတို့မှာကျွန်တော်တို့ဒီ political negotiation ပေါ့နော်အဲ့ဒီစကားမှာနှစ်ဖက်စလုံးမှာဘယ်လောက် scale ရှိလဲဘယ်လောက်ဒီသူတို့ပြင်ဆင်ထားပြီလဲဒါကိုဘယ်လောက်ဒီပြင်ဆင်ထားလဲဆိုတော့ကျွန်တော်တို့ခုနကဆရာဦးတင်းစိုးဘာလို့ပြောခဲ့တာလေးကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အဲလူတိုင်းကဒီတက်မတော်ကောင်းဆောင်နေပုံမှာရောဒီသူတို့နဲ့ညွှန်နေတဲ့အဲဒီပါတီတွေပုံမှာရောမယုံကြည်မှုကအကြီးကျယ်ရှိနေတာကိုတွေ့ရတယ်ကျွန်တော်အားအကြောင်းကျွန်တော်တင်တယ်ဒီ election ပြီးပြီးချင်းနောက်နေ့ကိုရဲ့နေ့ဟလာဒီနိုမာနေ့စပြီးတော့တိုင်းပြည်အနာဂတ်ကကျွန်တော်ထင်တယ်အရင်ကြီးကြည့်တယ်အဲ့ဒီနေရာမှာစစကားပြောမှာတော့ဒီတက်မ25ရာခိုင်နှုန်းယူထားတဲ့တက်မတော်ကောင်းဆောင်အနေနဲ့အာနာအဲ့ပါလီမန်ထဲမှာအများဆုံး major majority ဆီယူလာမဲ့ NLD ပါဝင်တိုင်းသားကောင်းဆောင်ပါတီတွေကစပြီးတော့အဲသူတို့ဘက်ကစပြီးစကားပြောနိုင်မှုလမ်းနေဖွင့်ပြရမယ်တက်မတော်ကောင်းဆောင်ဒီဘက်ကလည်းအဲ့ဒါကိုလိုလားလက်ခံနိုင်ဒီကြည့်ဗကြံဒါသူတို့ပြောနေတဲ့ transition တခုသူတို့ပြောတဲ့ချုံးမွေးတဲ့ transition တခုသွားကျင်နေဆိုရင်တော့တမရကောင်းဆောင်နေဘက်ကအဲ့ဒါကိုကျွန်တော်ထင်တယ်လမ်းဖွင့်ကြိုးစားမှလို့ထင်တယ်သူတို့တကယ် time view ဖြစ်တယ်ဆိုရင် time view တကယ်ဖြစ်ဆက်သွားသိကျင်တယ်အဲ့လိုမဟုတ်စင်းတော့ကျွန်တော်ထင်တယ်ဖြစ်ဆက်သွားဖို့အရန်ကိုဖတ်သွားလိမ့်မယ်ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါရှင်အဲ့တော့ جماعه ဒီပါဝင်ဆွေးနွေးလို့တဲ့သူတွေကိုပဲထပ်ပြီးတော့ဖိတ်ခေါ်ပေးခြင်းပါတယ်ဘာဖြစ်လို့ جماعه တို့ဒီမှာဆွေးနွေးမဲ့စာတွေတော့ရောက်နေရတယ်တော့ရှိပါတယ်ဒါပေမဲ့ဆွေးနွေးပွဲရဲ့အချိန်အတိုင်းသာရဟိုဆွေးနွေးလို့တဲ့ဒီဖုန်းခေါ်လာတဲ့လူတွေကိုအရင်ဆုံး جماعه ဖိတ်ခေါ်ခြင်းပါတယ်ကိုဆလိုင်းဖွေကုန်းရှိပါလားရှင်ကိုဆလိုင်းဖွေကုန်းကိုရောက်ဆွေးနွေးလို့ရပါတယ်ဟု
တ်ကဲ့ရှိပါတယ်မာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အမဆွေးနွေးနေဆွေးနွေးတော့လူရင်းတို့ဆွေးနွေးအခု2015ဒီကောက်ပွေးပြီးရင်စစ်တပ်ကအနာသိမ့်နေဆိုတာမသိမ့်ပါဘူးလို့ကျွန်တော်အပြတ်သားပြောနိုင်တယ်။မကြောက်လေဆိုတော့စစ်တပ်ဆိုတာအုပ်ချုပ်ကြီးရောဥပဒေကြီးရောတရားစီရင်ရေးရောသူတို့က20 50ခန့်ရပြီကြအနာရပြီကြဆိုတော့သူတို့ကအနာတော့သူတို့စစ်ပြီးတော့မသိမ့်မှာမဟုတ်ဘူး။နောက်ပြီးတော့မှ NLD ကလည်းပဲအခုချိန်တော့အပြတ်သားနိုင်တယ်ဆိုတော့အာကာသတွေဘာတွေမထားတော့ဘူးစစ်တပ်နဲ့ပူပူညှိဆောင်ကြည့်လုပ်နေပြီ။ဒါတော့ဥသိမ့်စိန်ကလည်းပဲသူအမနှိုလင်းလေးနဲ့သူသမရရလာတော့သူငါးနှစ်တက်တောင်းကိုကောင်းအောင်ပြီးသူအပွဲသူစူးစမ်းမှာဖြစ်တယ်သူတမိုင်းကောင်းအောင်သူစူးစမ်းသွားမှာဖြစ်တယ်ဆိုတော့ပီပီထူးရလည်းအရင်လုံးကလို့မဟုတ်တော့ဘူးအတိဉဏ်လေးတိုးပြီးတော့မှသမာဓိနဲ့သတိကြီးကြီးနဲ့ကူကဆောင်ကြည့်နေပြီဆိုတော့အချင်းချင်းကအင်မတန်မကွာသွားပြီဆိုတော့စစ်တပ်ကအာဏာသိမ်းဖို့တို့မှစဉ်းစားမှာမဟုတ်တော့နည်းနည်းသတိထားစရာကောင်းတာကတော့အခုလိုမျိုးငင်းချမ်းကြီးငင်းချမ်းဆိုပြီးတော့မှဆွေးနွေးနေတဲ့အပြင်လောကလူကြီးကစစ်တပ်ကိုအာဏာသိမ်းအောင်တွေးထိုးနိုင်တာကိုရှိတယ
်။ဟုတ်ကဲ
့။အဲ့ဒါပဲသူတို့နည်းနည်းသိပြီးတော့မှလိုရမှာဖြစ်တယ်။အဲ့တော့တပ်မတော်ကတော့အာဏာမသိမ်းပါဘူးလို့ကျွန်တော်ရထားပြီးတဲ့အာဏာတော့မသိမ်းတော့ဘူးလို့ကျွန်တော်အဲ့လိုမြင်နေတယ
်။ဟုတ်ကဲ့ပါရှင်။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်။အခုတစ်ဆက်ထဲမှာပဲဆွေးနွေးဖို့ဖိတ်ခေါ်ချင်တာကတော့ဥမြင့်ချေပါရှင်။နတ်မဥမြင့်ချေဖြစ်ပါတယ်။ဆွေးနွေးလို့ရပါတယ်ရှင်။
ဟုတ်ကဲ့။ဒါဆွေးနွေးတာ
ကဲရှင်အဲ့တော့ကျမကြီးဒေါက်တာတင့်ဆွေကိုအကျက်ဒီအစီအစဉ်အဆုံးမသတ်ခင်မှာတက်လက်အလှည့်ပေးချင်ပါတယ်ဒေါက်တာတင့်ဆွေအနေနဲ့ရောအခုအခြေအနေမျိုးမှာဒီစစ်တပ်ဘက်ကဟိုနိုင်ငံရေးအာဏာကိုတစိမ့်တစ်ပိုင်းတော်တော်များများပေါ့နော်ဗီတိုအာဏာသဘောမျိုးရယူထားတဲ့အနေထားမျိုးမှာရွေးကောက်ပွဲရလတ်မှာအတိုက်အခံနဲ့အပြတ်အသတ်နိုင်ရခဲ့ရင်တောင်မှဒီပေါ်မှာနာမည်ကောင်းယူပြီးတော့ရက်တီလိုက်မဲ့ကီတူဘက်ကနေပြီးတော့ရွေးကောက်ပွဲရလတ်ပေါ်မှာခိုင်ခိုင်မာမာရက်တီလိုက်မဲ့အလားအလာမျိုးများဆရာအနေနဲ့တွေ့ရပါသလားရှင
်အဲဟုတ်ကဲ့ကျွန်တော်တို့အားလုံးရဲ့မျိုးလင်းချက်လက္ခဏာကိုအောင်စောသုံးသပ်တယ်လို့ဖြစ်တဲ့အရာကတော့အဲ့ဒီတိုင်းပဲဖြစ်ပါတယ်ခင်ဗျသို့သော်လည်းလက်တွေ့ကြကြကျွန်တော်ဟိုစဉ်းစားပြရသည်နိုင်ငံရေးလို့ပေါ့လေပုံမှန်နိုင်ငံအရင်တုန်းကလားအပြောင်းလဲလားစီကန်းချီတော်ဒီမိုကရေစီပညာလို့တုန်းကနိုင်ငံတကာကိုကြည့်လိုက်ရင်အင်ဒိုနီးရှားလို့ဖြစ်မလားပေါ့လေ20ကျားခိုင်တို့ကလည်းယူတယ်ဆိုတော့အစတော့ဖြစ်တယ်လို့ပဲခင်ဗျအဲလူတွေကတော့တောင်အာဖရိကလို့ဖြစ်ချင်ကြတာပေါ့လေသို့တော့ဒီကနေ့2015ခုနှစ်ရွေးကောက်ပွဲမဲဆွဲကာလအချိန်ချင်းကြည့်လိုက်လို့ရှိရင်ပမာနိုင်ငံကတောင်အာဖရိကနေနေသသာအင်ဒိုနီးရှားနေနေသသာစင်ဘာဘွေနဲ့သတ်တူးနေတယ်ခင်ဗျဟာလားမဲမသမာမူကြီးနေတယ်ဟာလားကိစ္စတွေတက်ဖြစ်တော့ဟိုဒါလက်တွေ့ဖြစ်တာပေါ့လေဒါကြောင့်ပမာနိုင်ငံဟာနောက်တကယ်လို့ဟလားဒီဇင်ဘာဝေးဝန်ကြီးရောဘတ်မူကာဝေးကိုတရုတ်ကတရုတ်ရဲ့ဟလားငြင်းရင်လိုပဲစုနေဟိုလက်လျောညီတူတဲ့စုပြီးတော့ကျွန်တော်မြင်တယ်
ဒ
ီကတော့ဟိုဒီအများလို့တရုတ်ကပေးမလားမသိဘူးဆိုလိုချင်တာကတော့အဲတမရော်ဟာအကောင်ဆုံးခွန်လန်းကိုတရားအမိဆုတ်တင်တယ်2015ယူကော့ပွဲရလက်ကိုဟာသူတို့ရဲ့တိုင်းပြည်ရဲ့ကျွန်တော်တို့အားလုံးရဲ့စစ်တပ်ရဲ့ထွက်ပေါက်အမှန်ဖြစ်ပါတယ်လို့ကျွန်တော်လေးလေးနဲ့ချက်ပြဆုတောင်းပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒေါက်တာတင့်ဆွေကိုရောဒီဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်ဦးလာစေနောက်ဧရာဝတီကိုအောင်စွာနဲ့ပါဝင်ဆွေးနွေးခဲ့ကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်